မြန်မာနဲ့ဗြိတိန်စစ်ဘက်စစ်တပ်တွေနှစ်ခုအကြားပြန်ပြီးပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူထားကြပြီးပထမဆုံးအနေနဲ့မြန်မာစစ်ဘက်အရာရှိ30လောက်ကိုဗြိတိန်နိုင်ငံကတင်နှံပေးမှဖြစ်ပါတယ်။ဒါဟာစီးရဲအတွက်မဟုတ်ဘဲဒီမိုကရေစီတိုင်းပြည်တစ်ခုရဲ့စစ်တပ်အနေနဲ့တည်တည်တည်လိုက်တဲ့ကိစ္စရပ်တွေကိုလေ့လာဖို့ဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဗြိတိန်တာဝန်တာဝန်ရှိသူတဦးက VOA ကိုပြောပါရယ်ဒါအပြင်နှစ်နိုင်ငံစစ်တပ်မှုတွေအပြန်အလှန်ထရှိဖို့ကိုလည်းသဘောတူခဲ့ကြပါရယ်အပြည့်စုံကိုတော့ရန်ကုန်မြို့ကနေကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါရယ
်မြန်မာနဲ့ဗြိတိန်နိုင်ငံစစ်ဖက်နှစ်ခုအကြားရာစုနှစ်တစ်ခုရဲ့လေးပုံတစ်ပုံလောက်အဆက်အဆံမရှိခဲ့ရကနေအခုအခါမှာတော့ဆက်ဆံရေးလမ်းအသစ်ပြန်ဆဖို့နှစ်နိုင်ငံသဘောတူခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လတုန်းကအဲ့ဒီအချိန်ဗြိတိန်နိုင်ငံရဲ့ကာကွယ်ရေးဦးစီးချုပ်ဘိုဂျိုကြီးဆာဒေးဗစ်ရစ်ချတ်မြန်မာနိုင်ငံစီလာရောက်ခဲ့ပြီးသမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဘိုဂျိုမူကြီးမင်းအောင်လှိုင်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူတော်ဦးရွှေမန်းဒေါအောင်ဆန်းစုကြည်တိုင်းရင်းသားလူမျိုးစုခေါင်းဆောင်တွေစသည်အားဖြင့်ပထမဆုံးချိန်အစ်မင့်တွဲဆုံပွဲတွေလုပ်ခဲ့ပြီးတဲ့နောက်သမရဦးသိန်းစိန်ရဲ့ပြည်ထောင်နိုင်ငံခီးစဉ်တွင်အဲ့ဒီလိုသဘောတူခဲ့ကြတာလည်းဖြစ်ပါတယ
် Last week when President U Thein Sein visited the UK our defense secretary offered to run
ဒီကိစ္စတွေဘယ်ပတ်မှာတရားဥသိမ်းစဉ်ဗြိတိန်နိုင်ငံကိုတွားရောက်ခဲ့တော့ကကျွန်တော်တို့ရဲ့ကာကွယ်ရေးဝန်ကြီးကနေဗြိတိန်စစ်ဘက်ရဲ့ထင်ရှားတဲ့တင်ဒန်းတစ်ခုဖြစ်တဲ့ကာကွယ်ရေးဆိုင်ရာစီမံခန့်ခွဲရေးနဲ့လုံခြုံရေးဆိုင်ရာတွေကိုမြန်မာစစ်ဘက်အရာရှိ30လောက်ကိုတင်ဒန်းပေးဖို့ကမ်းလှမ်းခဲ့ပါတယ်။ဒါကြောင့်တချို့သောတင်ဒန်းတွေကနေစပြီးတော့ပူးပေါင်းလှုပ်ဆောင်တာဖြစ်ပါတယ
်။တင်ဒန်းဆိုတဲ့နေရာမှာလက်နက်ပိုင်းဆိုင်ရာတွေမဟုတ်ဘဲဒီမိုကရေစီနီးကျတာဝန်ယူတာဝန်ခံမှုဆိုင်ရာလူ့အခွင့်အရေးကာကွယ်ရေးဆိုင်ရာစီမံခန့်ခွဲရေးတွေနဲ့တက်ဆိုင်တဲ့ကိစ္စရပ်တွေကိုတင်နှံပေးမှာဖြစ်တယ်လို့သူကဆက်ပြောပါတယ်။တစ်ချိန်တည်းမှာပဲပြည်ထောင်နိုင်ငံဟာဥရောပသမဂ္ဂ EU ရဲ့အဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ EU ကချမှတ်ထားတဲ့လက်နက်ခဲယမ်းဆိုင်ရာပိတ်ဆို့ကန့်သတ်ချက်ကိုဆက်လိုက်နာသွားမှာဖြစ်ပြီးအဲ့ဒါကိုပြောင်းလဲဖို့အစီအစဉ်မရှိသေးဘူးဆိုတာကိုလည်း Mr. Fisher ကအလေးနဲ့ပြောခဲ့ပါတယ်။ပြည်ထောင်စစ်ဖက်ရဲ့အတွေ့အကြုံတွေကိုမြန်မာအစိုးရစစ်တပ်အဖွဲ့ဝင်တွေနဲ့သာမကပဲတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့ပါမျှဝေဖို့မျှော်လင့်ထားကြောင်းလဲသူကပြောပါတယ်။အဲဒီလိုစစ်ဖက်နှစ်ခုအကြာပူးပေါင်းဆောင်ရွက်မှုအပြင်နောက်ထပ်ထူးခြားတဲ့သဘောတူညီချက်ကတော့နှစ်နိုင်ငံကြား25နှစ်လောက်မရှိခဲ့တဲ့စစ်တပ်မှုတွေအပြန်အလှန်ပြန်ပြီးထားကြဖို့ဖြစ်ပါတယ်
။ To start the process of building relations with the Tamador from the end of this year, from later this year, we
တမနော်နဲ့ဆက်ဆံရေးစတင်ဖို့ဖြစ်ပါတယ်ဒီနှစ်နှစ်ကုန်ပိုင်းလောက်ကစပြီးအများရန်ဗြိတိန်စစ်တပ်မှုတအူးကိုမြန်မာနိုင်ငံမှာထားရှိမှာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကလည်းဗြိတိန်နိုင်ငံမှာစစ်တပ်မှုတယောက်ထားရှိဖို့သဘောတူထားပါတယ
်ဗြိတိန်နိုင်ငံကသူတို့ရဲ့စစ်တပ်မှုကို1988ခုနှစ်ပတ်ဝန်းကျင်မှာရုပ်သိမ်းခဲ့တာဖြစ်ပြီးမြန်မာနိုင်ငံကလည်းအပြန်အလှန်အဖြစ်ရုပ်သိမ်းခဲ့ပြီးချိန်ကလေးကနှစ်နိုင်ငံကြားမှာစစ်ဖက်ဆက်ဆံရေးမရှိတော့တာပါအခုကမြန်မာနိုင်ငံမှာအပြောင်းအလဲတွေဖြစ်လာတာကိုအတိအမှန်ပြတဲ့အနေနဲ့စစ်ဖက်ဆက်ဆံရေးပြန်လည်ထူထောင်တာဖြစ်တဲ့အပြင်စစ်ဖက်ရဲ့ခန့်ကန့်တာကိုအတိအမှန်ပြုတာကြောင့်လည်းဖြစ်တယ်လို့ Mr. Fisher ကပြောပါတယ
် It's in response to the changes which have been taking place in Burma over the last couple of years but also recognizing
democracy ပြုပြင်ပြောင်းလဲရေးတွေအောင်မြင်စေရေးတည်ချစေဖို့ရာစစ်ဖက်ရဲ့အရေးကြီးတဲ့အခန့်ကန့်တာငင်းချရေးလုပ်ငန်းစဉ်မှာရှိနေတဲ့စစ်ဖက်ရဲ့အခန့်ကန့်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရောရေရှိမှာစစ်ဖက်ပြုပြင်ပြောင်းလဲရေးနဲ့လုံခြုံရေးကဏ္ဍဆိုင်ရာပြုပြင်ပြောင်းလဲရေးကိုကြီးလာဖို့အတွက်ရောရည်ရွယ်တာဖြစ်ပါတယ်ဒီကိစ္စတွေအားလုံးဟာစစ်ဖက်ချင်းဆက်ဆံရေးကိုပြန်ဆဖို့ကျွန်တော်တို့ရဲ့ဆုံးဖြတ်ချက်အပေါ်တည်ရောက်မှုရှိခဲ့ပါတယ
်နိုင်ငံခြားစစ်တမ်းမှုတွေပြန်ထားကြဖို့ဒေါန်ဆန်းစုကြည်ကတိုက်တွန်းခဲ့တာဖြစ်ပြီးအခုလိုသဘောတူခဲ့ကြတဲ့ပေါ်ဝမ်းသာကြိုဆိုပါတယ်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုရှောက်နေဆိုလို့ရှိရင်ဒီကျွန်တော်တို့တက်မလို့ဟာဒီမိုကရေစီရဲ့စံနှုန်းစံနှုန်းစံထားတွေကိုနားလည်ဖို့လိုပါတယ်သိဖို့လိုပါတယ်ပို့ပြီးတော့ဒီလိုလိုမျိုးတွေနဲ့ရင်းနှီးဖို့လိုပါတယ်အဲဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒီမိုကရေစီနိုင်ငံရဲ့တက်မလို့အနေနဲ့ကျွန်တော်တို့နိုင်ငံရဲ့တက်မလို့အကြောင်းမှာပို့ပြီးတော့ဆက်သွယ်ရေးလိုအပ်ချက်ပါတယ်လို့ကျွန်တော်ယုံကြည်ပါတယ်တရားမလို့ဒီမှာဒီနိုင်ငံကြီးပြဆက်တာဟိုခံထားရင်းနဲ့မန္တလေးစစ်ပန်းကိုအိမ်မှာခံထားရင်းပြဆက်အောင်မန္တလေးကျန်ပြည့်ရပါတယ်ဒီဟာတွေအခုဒီကျန်ပြည့်ရတဲ့အတိုင်းထားမြောက်အောင်ကျွန်တော်ပြန်လာပါတယ်
အခုလိုဆုံးမြတ်ချက်မချခင်မှာလူမျိုးစုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေစသည်အားဖြင့်တိုင်းပင်ညှိနှိုင်းခဲ့ပြီးဒေါအောင်ဆန်းစုကြည်ရဲ့တိုက်တွန်းချက်ဟာအဓိကကျခဲ့တယ်ဆိုတာကိုမစ္စတာဖစ်ရှာကအတိအမှတ်ပြုပြောခဲ့ပါတယ်ပြည်ထောင်နဲ့မြန်မာနိုင်ငံအကြားစစ်ဖက်ဆက်ဆံရေးပြန်ပြီးထူထောင်မဲ့ကိစ္စအပေါ်ဆိုရင်ချက်တချို့ရှိတာကိုသူတို့အနေနဲ့နားလည်ပြီးမြမတက်မတော်နဲ့သာထိတွေ့ဆက်ဆံမှာမဟုတ်ဘဲငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့တစ်စီတစ်ပိုင်းအနေနဲ့လူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့လည်းဆက်ပြီးထိတွေ့ဆက်ဆံသွားပါမယ်လို့ မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုကဒုတိယအတွင်းဝန်ဂျိုးဖစ်ရှာက VOE ကိုပြောခဲ့ပါတယ်ခင်ဗျာ။